အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ကိုဆွဲဆိုခဲ့တဲ့အမှုတွေအတွက်ပြည်တံလူငိန်ခွင့်ပြုကြောင်းစစ်ကောင်စီကဩဂုတ်လ1ရက်ဒီကနေ့မှကြေညာခဲ့ပါတယ်။ဒါပေမဲ့ဒေါက်တာဆန်းစုကြည်ဟာဆွဲဆိုခံထားရတဲ့အမှုပေါင်း19မှုရှိပြီးစစ်စုပေါင်းထောင်နှံ33နှစ်ကြာခံရတဲ့အတွက်အခုလိုထောင်နှံထပ်လျှော့ပေးလိုက်တဲ့ဆိုပေမဲ့ထောင်နှံ20ကျော်ကျန်ရှိနေတော့မယ်လို့သိရပါတယ်။သမ္မတဦးဝင်းမြင့်ဟာလည်းအမှုရှိမှုနဲ့ထောင်နှံ12နှစ်ချမှတ်ခံရတဲ့အတွက်အရင်ကလျှော့ပေါ်မှုနဲ့ဒီတစ်ကြိမ်လျှော့ချမှုကိုထည့်တွက်ရင်တော့ထောင်နှံ8နှစ်ကျန်နေစေဖြစ်တယ်လို့မြန်မာနောင်သတင်းမှာဖော်ပြထားပါတယ်။ဒုတိယဘိုးချုပ်ကြီးအတွင်းရေးမှူးအောင်လင်းတွေးရဲ့အမိအရာထုတ်ပြန်ထားတဲ့ပြည်တံလူငိန်ခွင့်အမိနဲ့ဆက်ဆက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကိုမေးမြန်းတဲ့အခါမှာဒေါက်တာထွန်းအောင်ရွှေကအခုလိုဖြေကြားထားပါတယ်
။ NUG အနေနဲ့ကတော့မနေ့ကလည်းဒီဝန်ကြီးချုပ်မန်းဝင်းခိုင်တန်းကကျွန်တော် NUG နဲ့ NUCC ပူးပေါင်းမီတင်မှာပြောပြပြီးပေါ့နော်။ဒေါက်ဆန်းစုကြည်နဲ့ဒီကောင်းဆောင်နေသမရဦးဝင်းမြင့်တို့လိုကောင်းဆောင်နေလွတ်လာပြီမဲ့လဲ NUG ရဲ့ဥတီချက်နဲ့လားရာကတော့ကြောင်းလဲသွားစရာမရှိဘူးဒီစစ်အာဏာရှင်စနစ်ကိုအပြီးပြိုင်เนาะဒီဖေရှားပြဖို့နဲ့ဒီစစ်မှန်နဲ့ Federal Democracy ပေါ်ပေါက်ရေးအတွက်ကိုအဓိကသွားမှာပဲဖြစ်တယ်ပေါ့နော်ဒါကတော့ NUG ရဲ့ position ကိုထပ်ပြီးတော့ confirm လုပ်တာပေါ့နော်ဟိုကြောင်းလဲစရာမရှိဘူးဆိုတာကိုပြောတာပါကျွန်တော်ရဲ့ personal အမြင်နဲ့ဆိုရင်တော့ဒါက game ပဲလေဒါပါဝါဂိမ်းပဲကစားနေတာပဲအဲ့တော့မင်းအောင်နိုင်တို့ဒီလိုမျိုးဟိုလှုပ်လာရဲဆိုတာကအချင်းချင်းပြောရင်ကျွန်တော်တို့ဒီ Federal Democracy တည်ဆောက်ရေးနော်ဆရာနာချင်းစနစ်ဖြတ်သိမ်းရေးအင်အားစုအားလုံးရဲ့ကြိုးပမ်းမှုကြောင့်သူတို့ဒါတနည်းတစ်ပုံနဲ့သူတို့ game plan ကိုပြင်လာတာပေါ့နော်ဒါဘာကြောင့်ဒီ game plan ပြင်လာလဲဆိုရင်သူတို့ဘက်မှာ PR တွေအများကြီးရှိလာပြီဆိုတာကိုကျွန်တော်တို့မှန်းလို့ရတယ်အဲ့လိုမှန်းလို့ရတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီPDF and UG ERO စပေါင်းစုတွေရဲ့ဆောင်ရွက်နေမှုကမှန်ကန်တဲ့လမ်းကြောင်းမှာရှိတယ်လို့လည်းကျွန်တော်တို့သုံးသပ်လို့ရတယ်။အဲ့အတွက်ကြောင့်မို့ကျွန်တော်တို့ဆောင်ရွက်ဆက်အလုပ်တွေကိုကိုယ်ကြီးမှန်းထားတဲ့အတိုင်းပြပြအောင်လုပ်ဖို့ပဲရှိပါတယ
်။ဟုတ်ကဲ့။အစရာပြောတော့တာကတော့သူတို့ဘက်ကဟိုဘေးကျနန်းကျဖြစ်လာတဲ့သဘောပေါ့နော်။အဲ့တော့ဘယ်လိုအချက်တွေကသူတို့ကိုဒီလိုမျိုးလှုပ်ဖို့ဖိအားပေးတဲ့အချက်တွေလို့ဆရာအနေနဲ့သုံးသပ်မိပါတယ်ရှင်။ဟိုနိုင်ငံတကာရဲ့ဖိအားပေးမှုလားဒါမှမဟုတ်ပြည်တွင်းရဲ့ပြည်တွင်းကလူတွေရဲ့တုံ့ပြန်မှုတွေလားရှင
်။အဆုံးပါပဲဗျ။အခုအချမ်းမင်းပြောပြရင်တော့ကျွန်တော်တို့ဒီဦးမင်းကိုနိုင်လဲပြောသွားတယ်ပေါ့နော်။စိတ်မျက်နှာ၄ခုဆိုတာလေ။သူပြောသွားတာလေးကျွန်တော်ထပ်ပြီးတော့ဟို refer လုပ်ချင်ပါတယ်။အဲ့တော့စီရေးမှလည်းကျွန်တော်တို့ဒီ PDF ERO တွေရဲ့ဒီအောင်မြင်မှုတွေကသူတို့အတွက်အများကြီးအကျက်တဲဖြစ်လာစေတယ်လေအခုဆိုရင်ဒီဘယ်နေရာမှာဖြစ်ဖြစ်သူတို့ဟာဆုံးရှုံးနေတာမှုတွေနဲ့ကြုံနေရတယ် ground control တွေသူတို့မှာမရှိတော့ဘူးအဲ့တော့သူတို့မှာရှိတဲ့လေဒတ်အင်အားနဲ့ပဲဒါဟိုခိမ့်နိုင်မှုစူးစမ်းနေရတဲ့အနေအထားဖြစ်နေပြီခုခံစစ်ကိုသူတို့ဘက်ကနေပြင်ဆင်ရတဲ့သဘောဖြစ်လာပြီးတော့မှဒါနေပြီးတော့တဝိုက်ဆိုရင်သူတို့ပို့ပြီးတော့မှတက်တွေကိုပူချလာရတယ်ခုခံမှုတွေပြင်ရတယ်ဆိုတဲ့အနေအထားပေါ့နော်အဲ့တော့စီရေးဖီအားလည်းသူတို့မှအများကြီးရနေတယ်။နောက်ဗန္နာယီစစ်မျက်နှာဆိုလဲဒါဒီဟောပေါ့နိုင်ငံခြားကုန်သွယ်မှုဘဏ်နဲ့ဒါဘဏ်နှစ်ခုပေါ့နော်။ဆန်ရှင်ချလိုက်တဲ့ဒါနောက်ဆုံးလုပ်တာပေါ့လေ။နောက်ပြီးတော့ EU ကနေနောက်ဆုံးလုပ်ထားတာရှိတယ်။အဲ့တော့ဒီဗန္နာယီမှလည်းသူတို့အများကြီးကိုဟိုထိခိုက်နေတာလာတယ်။ဒီဘဏ်လေးကိုဆန်ရှင်ချလိုက်တာတော့သူတို့အတွက်ထိခိုက်ဆုံးပေါ့နော်။အဲ့တော့နောက်ပြီးတော့ဒီဘက်က NUG ဘက်ကလည်းဒီမြန်မာຫນွေဥပန်းဆိုတာຫນွေဥဖွံ့ဖြိုးရေးပန်းဆိုတာပေါ်လာပြီအဲတော့ digital bank ပေါ်လာပြီ digital currency ပေါ်လာပြီနောက် payment method ဖြစ်တဲ့ NUG pay ပေါ်လာပြီအဲတော့ဒါတွေကသူတို့ control လုပ်လို့မရတဲ့အနေအထားတွေပေါ့နော်ခေတ်ဆက်ဆက်ကဒီ financial နဲ့ပတ်သက် financial sector မှာစိတ်အုပ်စုပါပဲယာနှုတ်ပြေလွှမ်းမိုးလာခဲ့တာနဲ့အခုကျွန်တော်တို့က counter ပြန်လုပ်နိုင်တဲ့အဆင့်ကိုရောက်နေပြီဒါတွေကလည်းဒါဒီဘက်ကပေးထားတယ်ပေးလာတဲ့ pressure တွေပေါ့နော်နောက်ပြီးတော့ဒီနိုင်ငံတကာနိုင်ငံသားကြီးဆိုလဲဒါသူတို့နိုင်ငံသားကြီးမှာအများကြီးကိုသူတို့လူလုံးမလှဖြစ်နေတာလေသူသဖြင့်ကုလသမဂ္ဂဆိုလဲဒါကျွန်တော်တို့တန်မကြီးဦးကျော်မိုးထွန်းရဲ့ဒီတင်ပြချက်တွေကအများအားရှိနေတယ်။နောက်အာဆီယံမှာဆိုလဲဒါထင်ထင်ရှားရှားပဲသူတို့ဒီမေအွန်လိုင်းကိုဒါခေါင်းဆောင်နေရဲ့အစည်းအဝေးတွေမှာဖိတ်ကြားခြင်းမပြုတော့ဘူး။နောက်လည်းဖိတ်ကြားမှာမဟုတ်ဘူး။သို့တော်လည်းဒီအလွတ်သဘောလီနဲ့တော့ဟိုတွေ့ချင်းတွေ့ဦးမယ်ဆိုတဲ့အနေအထားမျိုးလောက်ပဲရှိတော့တယ်ပေါ့နော်။အဲ့တော့နိုင်ငံသားကြီးရမှာလဲဒီလိုတွေဖြစ်နေတယ်ပေါ့နော်။ဆိုတော့နောက်တစ်ခါကလည်းဒီဥပဒေပိုင်းဆိုင်ရာမှာဆိုလဲကျွန်တော်တို့ဘက်ကသူတို့ရဲ့ဒီစစ်ရာဇဝတ်မှုတွေအတွက်ကိုဒါအရေးယူနိုင်မှုစူးစမ်းနေတဲ့တာရကတွေကလည်းအများကြီးရှိတယ်။အဲ့တော့ဘယ်ပေါင်းစုံမှာ သူတို့က PR တွေရလာလို့သူတို့အတွက်ဒါအကျန်းဟိုပေါ့လေ game plan တစ်ခုအနေနဲ့ဒါပေါ်လာတယ်လို့ကျွန်တော်တို့ယူဆတာပါဗျ
OK အကယ်၍ဒီအချိန်မှာသမရဝင်းဝင်းမြင့်ကောဒေါ်ဆန်းစုကြည်ကောလှုပ်လာတယ်လှုပ်လာပြီးတော့မှဒီအကယ်၍ NUG ရဲ့မူနဲ့မတူတဲ့ဟိုဘယ်လိုပြောမလဲအဲ့လိုမျိုးတွေပြောမယ်ဆိုရင်ကောဟိုဘယ်လိုလုပ်ကြမလဲဆရာ
ကျွန်တော်ကတော့မူတွေမတူစရာမရှိဘူးလို့ကျွန်တော်မြင်ပါတယ်ဗျဒါကျွန်တော်ရဲ့ public အမြင်ပေါ့နော်ဘာလို့ဒီကဒီလိုမြင်ရတယ်လဲဆိုရင်အခု NUG ကလည်းတွားနေတဲ့လမ်းကြောင်းဒီလူလူရဲ့ဆန္ဒကိုအခြေခံပြီးတွားနေရတာလူလူကဒီမင်းအောင်လှိုင်တို့စစ်အုပ်စုကိုဒီမြမမြေကနေပြီးတော့မှဖျက်ရှားပေးပါအပီးတိုင်ဖျက်ရှားပေးပါဆိုတဲ့ဆန္ဒကို NUG ကဖြည့်ဆည်းရတာနောက်ပြီးတော့ဒီ Federal Democracy စနစ်ကိုတိဆောက်ဖို့ဆိုတာလည်း NUG ကဖြည့်ဆည်းရတာအဲ့တော့လူလူဆန္ဒကို NUG ကလိုက်နေတာပေါ့နော်ဆိုတော့ဒါက NUG ပိုင်းအဲ့တော့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့သူတို့ရဲ့ဖြတ်တန်းလာတဲ့နိုင်ငံရေးတခြားလို့ကြည့်ရင်လေလူလူဆန္ဒသာအဓိကလို့သူတို့ချူချော်ခဲ့တာပေါ့အဲ့တော့လူလူရဲ့ဆန္ဒကိုဥတီတာချင်းအတူတူကျွန်တော်အများတော့ဒီနှစ်ခုကကွဲပြားစရာလည်းမရှိဘူးနှစ်ခုလို့လည်းသတ်မှတ်စရာမရှိဘူးဘာလို့လဲဆိုဦးဝင်းမြင့်ကဒေါအောင်ဆန်းစုကြည်ကအယူကြည်အစိုးရဖွဲ့ရဲ့သမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကျွန်တော်တို့အစိုးရဖွဲ့ထဲမှာရှိနေတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဟိုစစ်ကောင်စီဘက်ကပြောထားတာကသူတို့ကလည်းအရင်ကတည်းကဟိုရွေးကောက်ပွဲတွေကျင်းပမယ်ဆိုတာမျိုးတွေပြောနေတာပေါ့နော်အဲ့တော့မကြခင်မှာများရွေးကောက်ပွဲကျင်းပမယ်လို့ဘာလို့ပြောမယ်ဆိုရင်ဆရာတို့ဖက်အနေနဲ့ရောဘယ်လိုမျိုးတုံ့ပြန်ဖို့ရှိပါသလဲရှင
် NUG ကဒီ position ကလုံးဝညာနှုံးပြေပြတ်သားခါပြီးသားပါ NUG ရဲ့ position ကဘာလဲဆိုတော့2008ဖွဲ့စည်းပုံခြေခံဥပဒေကိုကျွန်တော်တို့ပယ်ဖျက်ပြီးပြီအဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာထိုင်ပြီးတော့စကားပြောရတာတွေလုံးဝလုံးမှာမဟုတ်ပါဘူးအဲ့တော့စစ်အုပ်စုကရွေးကောက်ပွဲဆိုတာကိုခြေလှမ်းလှမ်းမယ်ဆိုရင်လည်းဒီရွေးကောက်ပွဲဟာကျွန်တော်တို့အစဉ်ဆက်နှစ်ဆင့်ပါတဲ့ဒီနိုင်ငံကြီးလမ်းပြမြေပေါ်မှာပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတစ်ကိုနော်တိုင်းပြည်ပြည်လွှတ်တော်ကနေပြီးတော့ရေးဆွဲပြီးတော့မှဒီလူလူဆန္ဒဆိုင်ပွဲနဲ့အတည်ပြုပြီးတဲ့နောက်မှာဒီအတည်ပြုပြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေဒေအရဆောင်ရွက်မဲ့ရွေးကောက်ပွဲကိုပဲကျွန်တော်လက်ခံမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လမ်းကြောင်းကရှင်းပါတယ်အဲ့တော့စစ်တပ်ကဒီ2008ကိုဆွဲကင်နေသေးတာကျွန်တော်တို့နဲ့ဘလို့မှညှိနှိုင်းလို့ရမှာမဟုတ်ပါဘူးကျွန်တော်တို့ကလည်းလက်ခံညှိနှိုင်းမှာလည်းမဟုတ်ပါဘူ
းဟုတ်ကဲ့ပါရှင်ဒေါက်တာထွန်းအွှေအခုလိုမျိုးဖြစ်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ